နိုင်ငံတော်လွှတ်ဝဲချက်အဟုပ်ဒီကိုချိုးဖောက်တဲ့ဆိုတဲ့ဆွဲချက်နဲ့1980ချမှတ်ခံထားရတဲ့ရိုက်တာသတင်းတော်တွေဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ရဲ့အယူခံတော်နဲ့ပတ်သက်ပြီးတော့ဒီဇင်ဘာလ24ရက်တင်းလာနေ့ဒီကနေ့မှာရန်ကုန်တိုင်းတရားလွှတ်တော်ရုံးမှာနှစ်ဖက်ရှာလဲချက်ပေးကြပါတယ်သတင်းတောက်တူရဲ့ဥပဒေအကျိုးဆောင်တွေကရောမိသားစုဝင်တွေကပါသတင်းတောက်နှစ်ယောက်ပြန်ပြီးတော့လွတ်မြောက်လာဖို့မျှော်လင့်နေကြဆဲဖြစ်ပါတယ်။ဒီကနေ့ယူကန်ကြားနာပွဲကိုကိုရိုင်းသွားပြီးတော့သတင်းယူခဲ့တဲ့ VOA မြန်မာပိုင်းကကိုကျော်သိန်းကသတင်းပေးပို့ထားပါတယ်ရှင်
။ဘောလုံးနဲ့ကိုကျော်စိုးဦးတို့ကိုထောင်နှံ9နှစ်စီချမှတ်ခဲ့တဲ့ရန်ကုန်မြောက်ပိုင်းခရင်တရားရုံးရဲ့ဆုံးဖြတ်ချက်တွေဟာဘယ်လိုလွဲမှားနေလဲဆိုတာတွေကိုအထက်အယူခံတရားရုံးကသိရှိအောင်ဒီကနေ့ရှောက်လဲချက်ပေးတာဖြစ်တယ်လို့သတင်းတောက်တွေရဲ့ဥပဒေအကျိုးဆောင်တူဖြစ်သူဦးတန်းစောအောင်ကရှောက်လဲချက်ပေးအပြီးတရားရုံးအပြင်ဘက်မှာသတင်းတောက်တွေကိုပြောပါတယ်ဒီအယူခံရှောက်ထားချက်ပေါ်သူတို့မျှော်လင့်ထားတာကိုလည်းတရားလွတ်တော်ရှင်းနေဦးတန်းစောအောင်ကအခုလိုပြောပါတယ
်ကျွန်တော်တို့တော့ဒီအယူခံမှာဒီအောက်ယုံအောက်တရားရုံးရဲ့မူလအမှုစစ်တရားရုံးရဲ့လွှဲမောင်းမှုတွေဟိုဒီအထက်အယူခံတရားရုံးကနေပြီးတော့တေချာလေးလာတုံ့သိရှိပြီးတော့ဒီဝါလုံးနဲ့ချော်ဆိုးတို့ဟိုဟိုလွတ်မြောက်ဖို့အတွက်เนาะသူတို့ဆုံးဖြတ်ပေးနိုင်မယ်လို့တော့မျှော်လင့်ပါတယ်နောက်တစ်ခါဒီဝါလုံးနဲ့ချော်ဆိုးတို့ကဒီသတင်းသမားလို့ကိုမီဒီယာဥပဒေเนาะကျင့်ဝတ်တွေနဲ့အညီသူတို့လှုပ်ဆောင်ခဲ့တာယူသသသတင်းသမားလို့ကိုလုပ်ခဲ့တာဖြစ်တယ်နောက်တစ်ခါဒီအောက်တရားရုံးကဒီတက်တဲ့ပြရန်တာဝန်ကိုဒီဆွဲဒီအယူခံတရားလိုတွေဖြစ်တဲ့ဝါလုံးတို့ချော်ဆိုးတို့သတင်းတော့ဒီအပေါ်ပခုံးပြောင်းတာဝန်ပေးထားတာလဲဒါကဟိုမသိလျော်တဲ့အကြောင်းအရာတစ်ခုပါ
ကိုဘာလုံးနဲ့ကိုကျော်စိုးဦးတို့ဟာလျှို့ဝဲလို့ဆိုတဲ့မှတ်တမ်းမှတ်ရာတွေကိုသူတို့ကိုယ်တိုင်သူတို့လက်ထက်မှာရယူသိသိထားတာမဟုတ်ဘဲရဲတပ်ဖွဲ့ကသူတို့လက်ထက်ကိုစာဝစရန်တွေထည့်ပေးပြီးတော့ထောင်ချောက်ဆင်ဖမ်းဆီးခဲ့တာသာဖြစ်တယ်လို့အရင်တရားရုံးတွင်စစ်ဆေးချိန်မှာသူတို့ကိုယ်တိုင်ကအခိုင်အမာပြောထားဘူးလို့ဥပဒေအကျိုးဆောင်တွေကလည်းတရားခွင်မှာအဲ့ဒီအတိုင်းရှောက်လဲခဲ့ကြတာပါဒီကနေ့ယူကန်ကြားနာပွဲမှာလည်းဒီကိစ္စကိုပဲထပ်ပြီးအသေးချာပြောခဲ့တယ်လို့ရှေ့နေဦးတန်းစောအောင်ကပြောပါတယ်
ဒီထောင်ချောက်ဆင်ဖမ်းဆီးတယ်ဆိုတဲ့ကိစ္စကိုကျွန်တော်တို့ဒီနေ့ဟိုတေးသေးကြကြလေးပြောခဲ့ပါတယ်ပြောခဲ့ပါတယ်ဆိုတာဒါကျွန်တော်တို့အောက်တရားဦးမှာစစ်တဲ့အထဲမှာလည်းဒီလူသက်တွေထွက်ချက်တွေเนาะဟိုနောက်တစ်ခါဆိုင်ဆရန်ဒီအချင်းချင်းမှာကမှိုင်းမှုတွေကဒါရှိခဲ့ပြီးတာဒီတရားသူတို့အောက်တရားဦးကတရားလူပြသက်တွေရတပ်ဖွဲ့ဝင်တွေအဲနောက်ရသားသက်တွေကိုပြထွက်ဆိုချက်မှာကမှန်ကြရရှိပြီဒါအဲ့ဒါကိုကျွန်တော်တို့အောက်တရားဦးမှာတေးကြပေါ်ပြတာအမှုရဲကိုဒါတေးကြလိမ့်လာမယ်ဆိုလို့ရှိရင်တော့ဒီဟာဒီဒီရက်တပ်ဖွဲ့ရဲ့အမှုစင်တယ်ဆိုတော့အကကွက်ကွက်ငင်းမြင်နိုင်ပါလားအဲ့တော့ဒီအပေါ်ဒီယူကန်တရားရုံးကနေပြီးတော့အောက်ရုံးအမှုတွေကိုတေချာလိမ့်လာပြီးတော့ဟိုတုံးသက်ပြီးတဲ့ခါကြလို့ရှိရင်ဒီမြန်မာနိုင်ငံရဲ့အဲတရားဥပဒေစိုးမိုးရေးနဲ့အဲလွတ်လပ်သောထုတ်ပေါ်မှုဆိုင်ရာကိစ္စတွေကိုဟိုဂတိကဝတ်ဖြည့်ဆည်းပေးနိုင်မယ်လို့ယူဆပါတယ
်ဒီကနေ့ကြားနာပွဲမှာနှစ်ဖက်ဥပဒေအကျိုးဆောင်တွေကအသီးသီးရှောင်လွှဲချက်ပေးကြတာဖြစ်ပြီးတဲ့နောက်တွေအတွက်ရှောက်လွှဲချက်ပေးသူကတော့သူတို့ရဲ့ဥပဒေအကျိုးဆောင်တူဖြစ်သူအယ်ခွန်ရင်ပန်ပါတဲ့နောက်တွေစီမှာတွေ့ရတယ်ဆိုတဲ့ထောက်ထားမှတ်တမ်းတွေဟာလျှို့ဝှက်ချက်တွေမဟုတ်ဘူးသူတို့ဟာတဲ့နောက်တွေအနေနဲ့သူတို့အလုပ်ကိုသူတို့လုပ်တာသာဖြစ်ပြီးနိုင်ငံတော်လုံခြုံရေးကိုထိခိုက်လို့ဆောင်တာမဟုတ်တယ်လို့သူတို့ဘော်ဆွဲတင်ခံရတဲ့ပြမှုဖြစ်တဲ့နိုင်ငံတော်လျှို့ဝှက်ချက်အဥပဒေပုံမှန်31ငငယ်ကိုချိုးဖောက်မှုမရှိဘူးဆိုတာအဓိကရှောက်လွှဲတင်ပြသွားပါတယ်တဖက်ကဆူရရှိနေဖြစ်သူရဲ့ရှောက်လဲခြင်းနဲ့ပတ်သက်ပြီးတရားလူတော်ရှိနေဦးတန်းစောအောင်ပြောပြတာကတော့
ဥပဒေပိုင်းကတော့တရားစွဲဖွဲ့စည်းပိုင်းဆုတ်ကင်ထားတာကတော့ဟိုဒီတက်တေကန်စာရွေးလက်ထဲမှာတွေ့တယ်တွေ့တဲ့အတွက်ဒါဖမ်းတယ်ပေါ့ဗျာနောက်ကတယ်လီဖုန်းထဲမှာတွေ့တယ်အထောက်ထားတွေဒီဟာတွေကလည်းဒါနိုင်ငံရေးလှည့်ဝတ်အစင်းဆိုတဲ့စာရွေးစာတမ်းတွေပေါ့အဲ့ဒီဟာကိုပဲတရားတွေဆုတ်ကင်ပြီးတော့ဖမ်းတာပေါ့နော်ဥသာတို့သူတို့ရှောက်လဲချက်ပေးတာပေါ့အဓိကကတော့
ဒီကနေ့ကြားနာပွဲကိုသတင်းမီဒီယာသမားတွေအပြင်ရန်ကုန်မြို့အခြေဆိုင်နိုင်ငံတကာတန်ယုံနဲ့အဖွဲ့အစည်းတချို့ကတာဝန်ရှိသူတွေလေးလာသူတွေနဲ့မိသားစုဝင်တွေပါတက်ရောက်နားထောင်ကြပါတယ်ဒီထဲမှာကိုဝါလုံးရဲ့ဇနီးဖြစ်သူမပန်းအီမွန်လည်းအပါအဝင်ပါပြီးခဲ့တဲ့စနေနေ့ကပဲကိုဝါလုံးနဲ့ထောင်မှာတွားတွေ့ခဲ့သေးပြီးသူတို့လည်းအကောင်းဆုံးမျှော်လင့်နေကြတယ်လို့မပန်းအီမွန်ကပြောသလိုသူကိုယ်တိုင်ရဲ့ဆန္ဒကိုလည်းအခုလိုပြောပြပါတယ်
ညီမကတော့သူတို့နှစ်ယောက်စလုံးကကိုရီမိသားစုတွေကိုတရင်လုံးလုံးပြီးတော့ပဲရိုးရိုးတက်တာနဲ့တမအာဝီစည်းဝါးလုပ်ကိုလုပ်ပြီးတော့ရှာကျွေးနေတဲ့လူနှစ်ယောက်ပေါ့နော်မဟုတ်တာလည်းဘာမှလည်းမလုပ်ထားဘူးသူတို့ရဲ့ဘဝတစ်လျှောက်မှာလည်းပဲတစ်ခါမှဥပဒေနဲ့ညီဆွန်းနေတာမရှိရတဲ့အတွက်ကြောင့်အမှန်တရားနဲ့နေထိုင်နေတဲ့လူတွေတယောက်ကိုသူတို့နှစ်ယောက်ကိုအမြန်ဆုံးလွတ်မြောက်စေချင်တယ
်ဒီကနေ့အယူခံကြားနာပွဲပြီးတဲ့နောက်တစ်ဆင့်ကတော့အယူခံတရားရုံးကအမိန့်ချမှတ်မှာဖြစ်ပြီးအမိန့်ချမှတ်မဲ့နေ့ကိုကြိုတင်ကြေညာမှာဖြစ်ပါတယ်ဒီနေ့မှာဆုံးဖြတ်ချက်ချမယ်ဆိုတော့ကိုလောလောဆယ်အတိအကျမသိရသေးပေမဲ့လည်းနောက်နှစ်ဇန်နဝါရီလတဲ့လောက်မှာဖြစ်နိုင်တယ်လို့ရှေ့နေဦးတန်းစောအောင်ကပြောပါတယ်ခင်ဗျာ